ါဘူ
း။အမေရိကန်ပြည်ထောင်စုထဲမှာရှိတဲ့စစ်သားနဲ့ရဲအယားရှိတွေအပေါ် IS စစ်သွေးကြော်တွေတိုက်ခိုက်နိုင်တဲ့အန္တရာယ်စိုးရိမ်ရတယ်လို့ပြည်ထောင်စုစုံစမ်းရေးဘျူရို FBI ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်တဝန်ကတပ်စခန်းတွေရဲ့လုံခြုံရေးကိုဒီကနေ့စနေနေ့ကစတင်ပြီးတော့တိုးမြှင့်ထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်က Fort Bragg စစ်စခန်းတွေကိုဝင်မယ်ဆိုရင်အဆောင်တွေကဝင်ကင်းဝင်းရှိသူဟုတ်မဟုတ်ဂိတ်ဝါမှာစစ်ဆေးမှာဖြစ်လို့အချိန်ပေးဆောင်ဖို့တာဝန်ရှိသူတွေကပြောကြားထားပါတယ်။ IS စစ်သွေးကြွားတွေရဲ့ online ပေါ်ကဆော်အော့ချက်တွေကိုလိုက်လုံနိုင်တဲ့သူအမေရိကန်တွေမှထောင်ထဲချီရှိနိုင်တယ်လို့ FBI ညွှန်ကြားရေးမှူးကကြာသပတေးနေ့တုန်းကကြေညာခဲ့ပြီးတဲ့နောက်အခုလိုမျိုးစစ်စခန်းတွေမှာလုံခြုံရေးတွေတိုးမြှင့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကပဲ Texas ပြည်နယ် Dallas မြို့နယ်ကတမန်တော်မိုဟာမက်ပုံသူရုပ်ပြောင်ကတ်တွန်းပြိုင်ပွဲကျင်းပတဲ့နေရာမှာတနက်နေ့ပစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွားတွေကပြောကြားခဲ့ပါတယ်။ရဲအယားစီတယောက်ရဲ့ပစ်ခတ်မှုကြောင့်တေဆုံးသွားတဲ့အဲ့ဒီတနက်သမား2ယောက်ဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာအတိအကျပြောနိုင်ဖို့လုံလောက်တဲ့အထောက်အထားမရှိဘူးလို့ American တာဝန်ရှိသူတွေကတော့ပြောပါရရှင်။